တရုတ်နိုင်ငံရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့မြန်မာစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဖွဲ့ပါဝင်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကြားပြီးခဲ့တဲ့ရက်ပိုင်းကတွေ့ဆုံဆွေးနွေးပြီးတော့ယာယီအပြစ်ခတ်ရဲ့ဆေးရည်သဘောတူညီချက်ရခဲ့ပြီးမြဲဒီဒေသမှာပြစ်ခတ်တိုက်ခိုက်မှုတွေကတော့ဒီကနေ့ထိရှိနေပါတယ်။နန်းစံမြို့နယ်အတွင်းမှာမနေ့ဒီဇင်ဘာ14ရက်နေ့ဒီကနေ့ဒီဇင်ဘာ15ရက်တွေမှာစစ်ကောင်စီကလေးချောင်းတိုက်ခိုက်မှုတွေအချင်းချင်းပြည့်လုခဲ့တဲ့အတွက်အရသာတူတေဆုံးပြီးဖုံးတော်ကြီးချောင်းစာတင်ချောင်းနဲ့နေတချို့ပျက်စီးခဲ့တဲ့အကြောင်းတအောင်တက်မတော် TNL ကဒီကနေ့သတင်းထုတ်ပြန်ပါတယ်။ညီနောင်သုံးဘွဲ့ဖြစ်တဲ့ MNDAA TNLA AA တို့နဲ့စစ်ကောင်စီကြားတွေ့ဆုံဆွေးနွေးနိုင်အောင်သူတို့အနေနဲ့ဂျောင်းဝင်ဆောင်ရွက်ပေးခဲ့တဲ့အကြောင်းလေးတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကဒီဇင်ဘာ14ရက်နေ့ကပြောဆိုထားသလိုဒီလိုတွေ့ဆုံနေဆိုတာစစ်ကောင်စီကလည်းအစောပိုင်းမှာပြောဆိုထားပြီးဖြစ်ပါတယ်။ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးနဲ့ရှမ်းမြောက်ဒေသမှာတိုက်ပွဲတွေဆက်ပြင်းထန်နေပြီးတော့တရုတ်နိုင်ငံဆက်ကုံသွေးကြီးမှအရေးပါတဲ့စခန်းတော်တော်များများစစ်ကောင်စီဘက်ကလက်လွတ်ဆုံးရှုံးရချိန်မှာတရုတ်နိုင်ငံကဂျောင်းဝင်ပြီးတော့ဆွေးနွေးခဲ့တာပါ။ဆွေးနွေးပွဲအသေးစိတ်မထုတ်ပြန်မိမဲ့ယာယီအပြစ်ရဲ့ဆဲဖို့အပါအဝင်ဆက်ပြီးတော့တွေ့ဆုံဆွေးနွေးဖို့သဘောတူခဲ့တဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမောင်နင်းကမနေ့ကအကြေညာချက်ထုတ်ပြန်ပါတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့ဘက်ကသဘောထားမှတ်ချက်ချက်ချင်းဆိုသလိုထုတ်ပြန်တာတော့မရှိသေးပါဘူးရှင်။